ခင်ဗျာဒီနေ့တည်းလေးလိုင်းစီစဉ်မှာတော့ဒီချာပြိပခတ်တွေချီးထွားလာနေတဲ့ရခိုင်ပြည်နယ်အရေးကိုဘယ်လိုကုစားနိုင်မလဲဆွေးနွေးသွားမှာပါတိုက်ပွဲတွေလူခွေချုပ်ဖောက်မှုတွေကြုံရတဲ့ရခိုင်ပြည်နယ်မှာပြဿနာတွေရှင်းနေတဲ့ကြားပဲပို့ပြီးတော့ရှုပ်ထွေးလာနေပါတယ်အခုဆိုရင်ဆေးရဆွေးမှုလူခွေချုပ်ဖောက်မှုတွေကြုံရရဲဆိုတဲ့ဆွဆွဲချက်တွေနဲ့အတူနိုင်ငံတကာဝေဖန်တာတွေပြရားတွေလည်းတကြောပြန်ထွက်လာနေပါတယ်ပြဿနာကိုဖြစ်ရှင်းနေပါတယ်ဆိုရင်လည်းပို့ပြီးတော့ကြီးထွားလာနေတာအနာနဲ့ဆေးမတွေ့လို့လားဆေးနီးမတွေ့လားလားကုစားဖို့မကြိုးစားကြတာလားဘာရီအားနဲ့ချက်ရှိနေတယ်ဆိုတော့ကျွန်တော်ဆွေးနွေးမှာဖြစ်ပါတယ်ကျွန်တော်ပင်နယ်ဆွေးနွေးကိုဖိတ်ခေါ်ထားသူမျိုးဟူလီလိုင်းမှာရောက်နေပါပြီသူကတော့အမျိုးသားလက်တော်ကိုယ်စားဒေါက်တူမီပါနောက်သူကတော့ဒင်းစာဆရာဦးစီတော်မျိုးဖြစ်ပါတယ်ဆိုတော့အရင်ဆုံးတော့ကျွန်တော်ပင်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်ရဲ့ဟိုတုံးသက်ချက်ကိုကျွန်တော်ကြားချင်ပါတယ်ရခိုင်ရေးကအခုကဖြစ်ရှင်းနေတယ်ဆိုရင်လည်းပြဿနာတွေရောကြမသွားပဲပို့ပြီးတော့ကြီးထွားလာနေပါတယ်ဆိုတော့ဒေါက်တူမီရှင်းရှင်းများအချိန်တွေကပို့ပြီးတော့ရှုပ်ထွေးလာနေသလားအဓိကဘလို့အကြောင်းရင်းတွေကလက်ရှိအချိန်တွေကိုတွန်းပို့နေရလို့များတုံးတက်လို့ရမယ်ခင်ဗျာ
ဟုတ်ကဲ့ရှင်လက်ရှိတုံးတက်တလောက်တော့ဖြစ်ရှိနေတယ်ဆိုပြီးတော့သက်ဆိုင်ရာတွေကပြောကြတယ်ဆိုကြတယ်ဆိုပေမဲ့လည်းဒါတကယ်တမ်းမသိမေးလို့တကယ်တမ်းလက်တွေ့အကောင်အထည်မပေါ်လို့ဒါပြဿနာတွေပိုကြီးထွားနေတာဖြစ်ပါတယ်နောက်တစ်ခုကအဓိကတော့နေပြီးတော့ဒီထိုးစစ်ဆင်မှုတွေနေပြီးတော့အလုံးဝမရက်တန့်သွားပေနဲ့ဆက်လက်ကြီးထွားလာနေတဲ့ဟာနေပြီးတော့အဓိကအဖြစ်တော့လက်ရှိအစိုးရကတိုက်တွန်းမှုအားနည်းနေတယ်သို့မဟုတ်လုံးဝမတိုက်တွန်းကြောင်ကြောင်ပဲဒီနမတမတော်အားထိုးစိတ်တွေနဲ့အတူဒီဘက်ကလည်းဒီခိုင်းတက်တော်ဘက်ကလည်းနေပြီးတော့ဒါတွေခံစစ်အဖြစ်ဆောင်ရွက်တာတွေရှိနေပါတယ်အမှန်တကယ်ကြားလို့ရှိရင်တော့ဒီကိစ္စကိုတကယ်လို့ဒါဖြေရှင်းမယ်ဆိုလို့ရှိရင်အတိုင်းတာတစ်ခုထိဒါတာသွားပြီးတော့မှဖြေရှင်းပြီးတော့ဖြေရပါမယ်ဟိုဖြေရှင်းတယ်ဆိုတာနှစ်ခါဖြေရှင်းလို့မရပါဘူးလက်တွေ့မှာနေပြီးတော့ဒါဘူဝရချမှတ်ဖို့တာဝန်ရှိတဲ့ခေါင်းဆောင်တွေကဒါနေပြီးဒီကိစ္စတွေကိုဆောင်ရွက်ရမှာဖြစ်ပါတယ်ဆုံးဝင်းစီအပြင်ဖြစ်စေမူဝါဒအပြင်ဖြစ်စေဒီသူတို့လုံးဝထိခိုက်မှုမရှိအောင်လက်ရှိအစိုးရမှာတာဝန်ရှိပါတယ်။ဘာဖြစ်လို့လက်ရှိအစိုးရကိုတာဝန်ရှိတယ်လဲပြောလဲဆိုလို့ရှင်တို့ဒီအနာရတဲ့အဖွဲ့အစည်းဖြစ်လို့ပါ။ဒါကြောင့်မလို့တကယ်လို့သာဒါဟိုအမှန်တကယ်သာမြေပြင်မှာရောမူဝါဒအပြင်ဒီကောင်းဆောင်ပိုင်းမှာရောဖြည့်ရှင်းဖို့သာကြိုးပမ်းနေတယ်ဆိုလို့ရှင်တရားရခိုင်နှုံမဟုတ်တိတောင်မှသူ့ချင်းကတဲ့ရခိုင်နှုံအတိုင်းသာတစ်ခုထိဒါဟိုအထင်ပြရမှာဖြစ်ပါတယ်ဒါကြောင့်မို့လို့ဒီကိစ္စမှာနေပြီးတော့ပုံမရှုပ်ထွေးလာတဲ့အကြောင်းရင်းတွေရှိမယ်နောက်တစ်ခုကဆက်လက်တိုက်ပွဲဖြစ်နေတဲ့အကြောင်းအရာတွေရှိမယ်ဒါပါကြောင့်လဲဆိုတော့မဖြည့်ရှင်းလို့ပဲကြီးထွားနေတာဖြစ်ပါတယ်ဖြည့်ရှင်းမယ်ဆိုလို့ရှင်တော့ဒီလောက်ကြီးထွားစရာမရှိပါဘူးရှင်
โอเคကျေးဇူးပါဆရာဦးစီသူအောင်မြင့်သဘောတော်ခင်ဗျာအခုအချိန်တွေကရှင်းနေတဲ့ကြားပဲမပြေလည်နိုင်တဲ့ပဲဖြစ်နေတဲ့ကိစ္စတွေမှာအဓိကပဲကိစ္စတွေကတိုးပေါ်နေတယ်လို့များသုံးသပ်လို့ရမယ
်အဓိကကပဋိပက္ခကကျွန်တော်တို့ကြည့်ရင်ရိုးရိုးရှင်းရှင်းမြင်ရတာကတော့တိုက်ပွဲဖြစ်နေတာပေါ့နော်တပ်မတော်နဲ့ကုလတော်ကရခိုင်လက်နက်ကန်တပ်ဖွဲ့နဲ့ဒီကတပ်ပွဲဖြစ်နေတယ်ဖြစ်နေတဲ့အခါကျတော့ဒီဟာကဒီရင်းပဋိပက္ခနိုင်ငံရေးကနေအခြေခံဆင်းသက်လာတဲ့ဒီရင်းပဋိပက္ခလို့ကျွန်တော်တို့နားလည်လို့ရတယ်အဲ့တော့ဒီလိုကိစ္စမျိုးတွေကဖြစ်နိုင်ရင်တော့ဟိုသွေးဆုံဆွေးနွေးပြီးတော့မှဟိုဖြစ်ရှင်းတဲ့သဘောကတော့ကိုကောင်းတာပေါ့အဲ့ဒီခါကျတော့နှစ်ဖက်ရှိတယ်နှစ်ဖက်ရှိတော့ဒီပြိပခါကိုဘယ်သူကဟိုရက်ဆိုင်ကျင်တယ်လဲဘယ်သူကပြည်လဲကျင်တယ်လဲပြည်လဲကျင်တယ်ဆိုရင်ဥပမာတမတော်နဲ့အစိုးရဘက်ကဒါကိုပြည်လဲကျင်တယ်ဆိုရင်သူတို့ဘက်ကလည်းဒီဘက်ကလက်နက်ကင်တပ်ဖွဲ့ကတာဝန်ရှိတဲ့လူတွေနဲ့ဟိုဆွေးနွေးဖို့ကိစ္စတွေပါကြီးပြောဖို့ဆိုဖို့လိုတယ်နောက်အခြားတစ်ဖက်ကလည်းဒါအေးလက်နက်ကင်တပ်ဖွဲ့အနေနဲ့ဆိုရင်လည်းသူတို့ကတကယ်ပဲဒီပြိပခါကိုကပြင်းကြီးပြင်းကြီးလဲဆိုရင်သူတို့လည်းစကားပြောရမှာပဲဒီခါကျတော့ဘယ်လိုပြဿနာတွေရှိတယ်လဲဆိုတော့အေးတပ်ဖွဲ့ကလောလောဆယ်အချိန်ကြီးဒါအစိုးရနဲ့စစ်မတော်နဲ့ဆွေးနွေးတဲ့စီမှာသူတို့ကလည်းတစ်ခွက်ချင်းသူတို့ကိစ္စတစ်ခုချင်းကိုဆွေးနွေးဘူးသူတို့ကလည်းတပ်ပေါင်းစုနဲ့မဟာမိတ်နဲ့ပဲဆွေးနွေးတယ်ဆိုတဲ့ကိစ္စရှိတဲ့အခါကျတော့လောလောဆယ်ရခိုင်ပြည်နယ်မှာဖြစ်နေတဲ့ဟာကိုဒီသက်ဆိုင်တဲ့လူတွေအချင်းချင်းကြိုက်ရိုက်တွေ့ဆုံဆွေးနွေးမယ်ဆိုတဲ့ဥစ္စာကလက်ဖက်စလုံးကအစပြုတာမတွေ့ရဘူးမတွေ့ရတဲ့အတွက်ကြောင့်ပဲဒီကိစ္စကြီးကပိုပြီးတော့ရှည်ကြနေတာတွေ့ရတယ်အဲဒါဟိုတစ်ဖက်ဖက်ကဖြစ်စီလက်ဖက်စလုံးကဖြစ်စီဒီဥစ္စာပြည်တွင်းပြဿနာဖြစ်တယ်ဒါကိုဒီကိုချင်းဖြစ်တဲ့ကိစ္စဖြစ်တယ်အဲ့ဒါကိုတွေ့ဆုံဆွေးနွေးတဲ့နည်းနဲ့ဖြေရှင်းမယ်လို့သဘောထားရှိပြီးဆိုရင်တန်ခါမှုတွေတွေ့ဆုံမှုတွေရှိလာတော့မှသာလျှင်ဒီဥစ္စာကပြည်နေနိုင်မယ်လို့ထင်ပါတယ်
ဟုတ်ကဲ့ကျေးဇူးပါ sorry တမန်တော်ကဒီမနေ့တော့ဒီတရားဝင်ထုတ်ပြန်ချက်အရဆိုရင်တော့ဒီ9လအတွင်းမှာတိုက်ပွဲက260လောက်ဖြစ်တယ်ဆိုပြီးပြောပါတယ်ဟို AA ဘက်ကတော့ဒီလိုပို့ရဆိုပြီးတော့လည်းပြောတယ်ဆိုတော့တိုက်ပွဲကြီးများနေနေနောက်ဆက်တွဲဟိုပြဿနာကြီးကလည်းပုံများလာမှာသိရပါတယ်ဆိုတော့ဟိုလက်ရှိပြဿနာကြီးအားလုံးကလည်းလက်နက်ကင်တိုက်ပွဲကြီးမှာအခြေခံနေတယ်ဆိုတော့ဒီအခြေခံပြဿနာဒီတိုက်ပွဲကြီးကိုမရက်နိုင်တာရောဘယ်သူမှအဓိကတာဝန်ရှိရလို့များဟိုပြောနိုင်မယ်ဆရာဦးစီသူ
အဲအဓိကကတော့ဟိုစစောကကျွန်တော်ပြောသလိုပဲဒီဥစ္စာကိုအခြေခံရှုမြင်ချက်ပေါ့ အခြေခံရှုမြင်ချက်မှာဒါကကျွန်တော်တို့ဟိုပါလေညီကိုချင်းတိုင်းသားတွေနဲ့ဖြစ်တဲ့ကြေညာလို့ရှုမြင်တယ်ဆိုရင်တော့စိတ်ဆုံးဆွေးနွေးမှုကနေပြီးတော့မှသွားမယ်ဆိုတဲ့လမ်းကြောင်းမျိုးကိုသူကရောက်သွားမှာပဲဒါပေမဲ့တစ်ခက်ကြတဲ့ခါကျတော့ဒါအစိုးရနဲ့တတ်မလို့ပဲကြတော့ဒါအေးလက်လက်ကဲတပ်ဖွဲ့ကအရင်တော့ဒီမှာမရှိဘူးအခုမှဒီမှာပေါ်လာတယ်ရဲစခန်းတွေကိုတိုက်ခိုက်တယ်ဒါတိုင်းပြည်ရဲ့ဒါလုံခြုံရေးပေါ့နော်အဲ့ဒါလုံခြုံရေးမယ်ပြည်လုံခြုံရေးတွေပါပြီးအထုတ်ချာအာဏာကိုထိပါတယ်ဒါကြီးကိုအပြတ်ရှင်းတယ်ဆိုပြီးတော့မှဒါတစ်ခက်ကနေလာတဲ့အတွေ့ခေါ်နဲ့ဟိုတက်ပွဲရှင်းနေတာဟိုတစ်ခက်ကလည်းဒါကဟိုသူကတော်လန်တက်ခိုက်တဲ့ဟာလုပ်နေတယ်ကိုယ့်ရဲ့ဒီနယ်မှာဟိုသွားပြီးတော့မှအခြေချဖို့ကြိုးစားမယ်ဆိုတဲ့အနည်းနဲ့လာနေတာအဲ့ဒီသဘောတစ်ခုမတူညီတဲ့အောက်မှာဒါပရိပခါကဘယ်လိုမှရက်လို့မရဖြစ်နေတာရက်ဖို့ဆိုရင်ကျွန်တော်ကတော့ပြောသလိုပဲတစ်ဖက်ဖက်ကတော့၎င်းတစ်ဖက်ကတော့၎င်းသွေးဆုံဆွေးနွေးတဲ့ဤကိုအစပြုဖို့ပြောဖို့ဆိုဖို့လိုတယ်ဘက်တစ်ဖက်ကကျွန်တော်တပ်ပြောနေလို့ဒါဘယ်လိုမှမဖြစ်နိုင်ဘူးအဲ့တော့ဟိုတစ်ဖက်စလုံးကိုကျွန်တော်တို့ပြောဖို့လိုတယ်ဒါကဒီပရိပခါကနိုင်ငံရေးပရိပခါလို့နားလည်တယ်ဆိုရင်နိုင်ငံရေးဤရဲ့သွေးဆုံဆွေးနွေးတဲ့ဥစ္စာကိုအစပြုရမှာပဲအဲ့တော့မပါသေးသေးကတော့ဟိုဆက်ပြီးတော့ဖြစ်နေတယ်နောက်စစ်ပွဲဆိုတာဖြစ်လိုက်ပြီဆိုရင်ကျွန်တော်တို့နိုင်ငံမှာကနောက်ဆက်တဲ့ပြဿနာတွေအများကြီးလူခွေရေးချိုးဖောက်တာတွေလူသက်တွေပြေးကြတာတွေနောက်ပြီးတော့မဆိုင်တဲ့ပြည်လူစုဒုက္ခရောက်တာတွေအခုပြည်လူစုဒုက္ခရောက်တာဆိုရင်စစ်ပေးဟိုရှောင်စခန်းကိုရောက်သွားတဲ့၃လောင်းကျော်လောက်ကိုပဲမြင်နေရတယ်တကယ်တော့မကဘူးအဲ့ဆက်ကိုအများကြီးဒုက္ခရောက်ကြတယ်ဒါတွေအကုန်လုံးကိုလည်းဟိုမြင်ကြဖို့တော့လိုပါတယ
်ဟုတ်ကဲ့ဆရာမတော်ထုံးမြင့်ရောခင်ဗျအခုကျွန်တော်တို့ဒီပြဿနာတွေအားလုံးအခြေခံဖြစ်တဲ့ဒီလက်နက်ကိုင်ပြက်ပွဲတွေဟိုမရနိုင်တာနောက်ဆုံးမရနိုင်တဲ့အောင်ရှော့မချနိုင်မဖြစ်နေရတဲ့ကိစ္စတွေမှာဘယ်သူတွေမှအဓိကတာဝန်ရှိရလို့များပြောနိုင်မလဲ
ဟိုအဓိကတာဝန်ရှိတာတော့ဆင်းရဲဖို့ဒီဖိတ်ခေါ်တဲ့နေပြီးတော့ဖိတ်ခေါ်တဲ့ဆက်ကနေပြီးတော့ဒါတာဝန်ရှိတယ်လို့ယူဆပါတယ်ဘာဖြစ်လို့လဲဆိုတော့မြန်မာနိုင်ငံမှာအခြေအနေကိုကြည့်လိုက်ပါဟိုရခိုင်မာရီပဲတိုင်းရင်းသားလက်နက်ကန်တစုတွေနဲ့တက်မတော်နဲ့ဖြစ်နေတာမဟုတ်ပါဘူးတက်မတော်ဒီတိုင်းရင်းသားပေါင်းစုံပြီးပါလို့လို့နဲ့ကိုလက်နက်ကန်ရှိကြတဲ့လူတွေနဲ့လို့လို့ဒါတိုက်ပွဲဖြစ်တဲ့အခြေအနေရှိပါတယ်ဒါကြောင့်မလို့ဒီနိုင်ငံကြီးအရာဖြည့်ရှင်းတဲ့အရာကိုဖြည့်ရှင်းဖို့မကြိုးပမ်းပေးနဲ့လက်နက်နဲ့ဖြည့်ရှင်းတဲ့လူတွေမှာအကုန်လုံးမှတာဝန်ရှိပါတယ်တက်မှာကြည့်လို့ရှိရင်တော့တိုင်းရင်းသားများဒီအထူးသဖြင့်အခုလိုရခိုင်တက်တော်အနေနဲ့အခန့်ဒီနေမှာဟိုအခြေချဖို့ကြိုးပမ်းတာဟာနေပြီးတော့ဒီတိုင်းဟိုတိုင်းရင်းသားကကြည့်လိုက်လို့ရှိရင်ကျမတို့ကမှားရီလို့မယူဆပါဘူး။ဘာဖြစ်လို့မယူဆဘူးလဲဆိုလို့ရှိရင်တိုင်းရင်းသားများရဲ့ကိုယ်ပိုင်ကြက်ခန်းပိုင်ဆိုင်ကိုညီမျိုးစုံနဲ့တောင်းဆိုလို့လည်းကျမတို့နားလဲပါတယ်။ဒါကိုလက်ရှိအဖြေချဖို့ဆိုလို့ရှိရင်တော့ဒါနိုင်ငံရေးအရာတကယ်တမ်းတိုင်းရင်းသားတွေမှာဒီလိုမျိုးဝေဒနာတွေရှိတယ်၊ဒီလိုမျိုးတွေခံစားနေရတယ်။ဒါကိုနေပြီးတော့တစ်ဖက်ကလက်တွေထူထားလို့မရပါဘူး။ဒါကြောင့်မလို့တနိုင်ငံလုံးကိုနေပြီးတော့ဒါချုပ်ငုံပြီးတော့ရှိမယ်ဆိုလို့ရှိရင်လက်ရှိဖြစ်ရှင်းဖို့ဒီအာဏာရှိတဲ့သူတွေကနေပြီးတော့အစိုးရရဲ့တတ်မတော်ရဲ့တစ်ခါမှလည်းလက်နက်ကန်တပ်ဖွဲ့ဖြစ်တဲ့နေပြီးတော့အေးရခိုင်တပ်တော်အနေနဲ့ကြိုးပမ်းမှုရတာအကုန်လုံးမှဝိုင်းပြီးတော့တာဝန်ရှိပါတယ်အဓိကတော့ခေါင်းဆောင်ပိုင်းမှာပို့ပြီးတော့တာဝန်ရှိပါတယ်ရှင
့်ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်ဆွေးနွေးပွဲကိုတိုင်းရဲ့ပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တချို့လည်းခုဆိုလေးလိုင်းမှာရှိနေပါတယ်ဆိုတော့သူတို့လည်းအလှည့်ပေးကြပါတယ်ဟိုတူကတော့ကျွန်တော်မြန်မာနိုင်ငံကိုစိုးရဖြစ်ပါတယ်ကိုစိုးရသဘောထားလည်းဆွေးနွေးကြတာဆွေးနွေးလို့ရပါတယ်ခင်ဗျာ
โอเคโอเคကျွန်တော်တို့ရခိုင်မှာအေးအေးပေါ့သဘုံချနေတာဗာနဲ့ဒီလဲဆိုလို့ရှိရင်ဟိုကပေါ့ဟိုဘယ်လိုပဲအားပြောရမလဲဆိုရင်2030မှာပေါ့2030မှာဒီနိုင်ငံအကျက်တဲမျိုးဆိုရင်ကြောင့်ဟိုဆက်အာဏာရှင်တွေကရေကောက်ပွဲကြီးကျင်းပပေးပြီးတော့ပထမဆုံးပေါ်ထွန်းလာတဲ့ဒီအစိုးရအကောင်ဆုံးသမ္မတဦးသိန်းစင်ကမြန်မာနိုင်ငံရဲ့ဒီမိုကရေစီပြည်ရင်ကြောင်းလေးကြီးကိုထောက်ချပေးမယ်ဆိုတဲ့အချိန်မှာအေးအေးဆိုတာပေါ်လာတယ်။ဒါပါနဲ့ဒီကဆိုတော့ကျွန်တော်အတိတ်ကဒုတိယကမ္ဘာစစ်အပြီးလေရအောင်ဆက်ဆက်1946မှာဘက်ကပပါတီကနေခွဲချလာတဲ့ခွဲချလာပြီးတော့အလန်ကြီးတွေကရခိုင်မှာလာပြီးတပုံထလာတဲ့အပုံစံသွားတည်နေတယ်ပေါ့နော်။အဲအဲ့ဒါမှကျွန်တော်ပြောအောင်မယ်ဒီ1946လွန်လိုက်ရအောင်ဆက်ဆက်မှာရခိုင်ကိုလာပြီးတပုံထတဲ့အလန်ကြီးခေါင်းဆောင်ပထမဆုံးပေါ့။ဆိုဟိုဒုတိယကမ္ဘာစစ်မတိုင်ခင်မှာဆရာဆန်းလေတမားတပုတ်အေးနေကြတယ်ခင်ဗျာ
ကိုဆိုးရီလူရင်းရောနည်းနည်းလေးချုပ်ပြီးဆွေးနွေးပြင်ပို့ကောင်းပါလေခင်ဗျာ
โอเคโอเคโอเคကွဟိုအတူချုပ်ဆွေးနွေးရမယ်ဆိုရင်ဘယ်လိုလဲဆိုလို့ရှိရင်ဒီဒီမိုကရေစီပြည်ပြင်ကြောင်းလေးအချိန်အခါမှာကျွန်တော်ဟိုတိုင်းသားမျိုးစုံများပါတယ်ကျွန်တော်ဒီဆောင်ကြီးပါလေဆိုတော့တက်တာမျိုးစုံရှိပါတယ်အဲ့တက်တာတွေကလည်းကျွန်တော်တို့ဖန်တီးထားတဲ့တက်တာတွေပါအတူတွေပါတက်တာအစမှာကျွန်တော်တက်နေဘာမှမရှိပါဘူးအဲ့ဒါကိုလွှတ်တော်မှာဒါဒီမိုကရေစီကြီးရဲ့ဒီဆုံးဆွေးနွေးဖြည့်ဆင်းမယ်ဆိုတဲ့အချိန်မှာအေးအေးပေါ်လာတယ်။ဒါအမှန်တော့ကျွန်တော်တို့ပေါ်လီပြန်တော့ဒီပြဿနာကတော့ဒီမိုကရေစီကြီးကြောင်းရေးကြီးကိုတောက်ရှင်းမယ်ဆိုတဲ့ရည်ရွယ်ချက်နဲ့ပေါ်လာတဲ့အဖွဲ့ပါ။
နော်ကျွန်တော်တော့ပဲကြုံရတော့အဲ့ပြမကတို့ရဲ့ကြီးရဲ့မဟာဗျူဟာမှာပြမကတော့ဒီမိုကရေစီနဲ့ကြီးကိုတင့်နေတာပါနော်ဒီမှာတစ်ခွက်ရောက်တော့ဒီခိုင်သားတွေတစ်ခွက်ရောက်မယ်နောက်လိုက်နောက်ပါတွေတစ်ခွက်ရောက်ပါလိမ့်မယ်နော
်ဟုတ်ကဲ့ကျွန်တော်ကတော့ပူးစိုးရဲ့နေရာတော့ဒီပြဿနာနဲ့ပတ်သက်လို့အဓိကအေးအေးမှာတောင်းရင်ရှိရဆိုတာကိုပြောချင်တာလို့ကျွန်တော်နားလဲပါတယ်ဆိုတော့ကျွန်တော်နောက်တူကိုလည်းလှည့်ပေးချင်ပါတယ်မင်းပြားမျိုးကဥမောင်ကျော်စံဖြစ်ပါတယ်ဥမောင်ကျော်စံဆွေးနွေးချင်တာရှိရင်ဆွေးနွေးလို့ရပါတယ်ခင်ဗျဟုတ
်ကဲ့ကျေးဇူးပါဒါခုတန်းကပြောခဲ့တဲ့ပုဂ္ဂိုလ်ကဒါလုံးဝမမှန်ဘူးခင်ဗျဘာလို့ဆိုလို့ရှိရင်သက်ဆိုင်ရာအစိုးရဆိုတာအကုန်လုံးမှာတာဝန်ရှိတယ်ဒီသက်ဆိုင်ရာအစိုးရဟာဘလောက်အုပ်ချုပ်လာပြီလဲတိုင်းရင်းသားတွေကို၄ပေါက်80အုပ်ချုပ်လာပြီလုံးလုံးကိုလက်ဝေခံကျောင်းဖြစ်စေရမယ်ဆိုတဲ့အာသူတို့မဟာပမပုံစံမျိုးနဲ့အုပ်ချုပ်လာတာလက်ခံစားကြည့်ဖို့လိုတယ်ကိုရှင်းစားဖို့လိုတယ်ကျွန်တော်တို့ညီလာကနော်အဲဒါအင်္ဂလိပ်ခေတ္တခေတ္တကဘာဘာတွေဘယ်လိုခံစားခဲ့ရလဲရခိုင်ပြည်နယ်ဒီတိုင်းပဲရခိုင်ကပုံခံစားရတယ်အဲ့ဒါသဘောနှားလေဖို့လိုတယ
်ဟုတ်ကဲ့
ပမာပရင်ခေတ္တကနှစ်ပေါင်း40အုပ်ချုပ်တဲ့ရှင်ကရခိုင်ပြည်လူမျိုးတို့ပဲခံခဲ့ရတယ်ဂျန်နိုဆိုက်ပေါ့ဒါတွေပြန်စဉ်းစားကြည့်ဖို့လိုတယ်သမိုင်းဆိုတာကအတိတ်ကိုပြောတာအတိတ်ဆိုတာရှုဖို့ရှိရမယ်နောက်ကိုနားလည်ရမယ်သိဖို့သိရမယ်အတိတ်နဲ့ပြည်စုပါအနာဂတ်ကိုရှင်ထုတ်ကြည့်တတ်ရဖို့လိုတယ်အဲ့ဒါသမိုင်းပဲနော်ဒါတွေမစည်းလမ်းမစင်ချင်မပြောပြင်ဘူးလို့ကျွန်တော်မြင်တယ
်ဟုတ်ကဲ့ဦးမောင်ကျော်စံ
အဲ့ဒါရခိုင်ခုမှပေါ်လာတာမဟုတ်ဘူးရခိုင်ပေါ်လာတာလေဘယင်းခေတ္တကပေါ်လာတာချင်းမြန်တော်ဆိုင်ကစပေါ်လာတာအဲ့ဒါကနားလည်ဖို့လိုတယ်
တခုချ
င်းစားတရားရှိမှဗုဒ္ဓဘာသာသိမှမယ်လို့ကျွန်တော်ပြောလို့ပါပြောလို့ပါလေအဲ့ဒါတခုတည်းကျွန်တော်ပြောလို့တာပ
ါဟုတ်ကဲ့ဦးမောင်ကျော်စံ
အေးမဖို့ပါနဲ့တိုင်းရင်းသားတွေကပေါ်မှာအဲ့လိုအပြီးဖို့ရင်တိုင်းရင်းသားတွေပို့ပြီးတော့ခံစားရလိမ့်မယ်ဆိုတာကိုသဘောပေါက်ဖို့လိုပါလေအဲ့ဒါအမြင်ရှင်းရှင်းနဲ့ကြည့်ဖို့လိုပါလေ
ဟုတ်ကဲ့ဦးမောင်ကျော်စံ
စဉ်းစားကြည့်ဟုတ်ကဲ့ဆွေးနွေးလိုပါလေ
ဟုတ်ကဲ့ကျေးဇူးပါဦးမောင်ကျော်စံဆွေးနွေးချက်ကိုနောက်ကျွန်တော်နောက်တူကအမေရိကန်ပြည်အောင်စုကကိုခိုင်ဆိုးဖြစ်ပါရဲ့ကိုခိုင်ဆိုးသဘောထားလဲဆွေးနွေးလို့ရပါတယ်ခင်ဗျာနောက်ကျွန်တော်တို့ဒီ sign email နဲ့ပြဖို့ပြီးဆွေးနွေးခါရဆွေးနွေးချက်တချို့လည်းရှိပါတယ်။တူကတော့ sign 1 sign ဖြစ်ပါတယ်။သူကတော့ကျွန်တော်တို့အင်္ဂလိပ်ဘာသာနဲ့သူမျိုးမြန်မာဖောင့်မရှိလို့ဆိုပြီးပြဖို့ထားတာပါ။ကျွန်တော်သူ့အကိုလူရင်းကိုကျွန်တော်ဖော်ပြချင်တာတော့ဟိုတက်မြော်နဲ့အစိုးရအနေနဲ့ရခိုင်လူမှုစံနာကိုကိုစားပြုရဆိုပြီးလက်နက်ကင်တော်လည်းနေအေးတက်ဖွဲ့ရရခိုင်ပြည်နယ်မှာထောင်နဲ့ချီရောက်နေတဲ့အချက်ကိုတက်မြော်နဲ့အစိုးရကဘာကြောင့်လက်မခံနိုင်ရသလဲဆိုပြီးသူကတစ်ချက်ထောက်ပြပါတယ်။နောက်ကချင်းနဲ့ရှမ်းပြည်နယ်တွေဘက်မှာတစ်ဖက်သက်အပြစ်ရဲ့ညင်ညာထားပြီးတပ်ပွဲအပြင်းထန်ကြုံရတဲ့ဒီခိုင်ပြည်နယ်အတွင်းမှာကျမမချိနိုင်ညာနိုင်တာရုတ်တရက်ရှိရလားတဲ့ဒါအေယူတစ်ဖက်သက်အပြစ်မရပဲချိန်မှုမှုကျိုးပန်းရောက်မနေဘူးလားဆိုပြီးတော့မေးခွန်းထုတ်ပါတယ်နောက်တစ်ချက်ကတော့တပ်မတော်နဲ့အစိုးရအနေနဲ့ယူသားရဲ့ဆိုရင်နိုင်ငံလုံးတစ်ဖက်သက်အပြစ်ခတ်ရဆေးချင်ညာပြီးတပ်တွေကလည်းမိခင်တပ်ဖွဲ့တွေကိုတပ်ကိုပြန်ဆုတ်ပြီးတော့ကျူတင်သတ်မှတ်ချက်တွေမထားဘဲနဲ့နိုင်ငံလုံးအပြစ်ရရေးမဆွေးနွေးနိုင်ဘူးလားတဲ့နောက်တစ်ချက်ကတော့တန်းတန်းလက်လက်ကန်ဖွဲ့တွေကစက်ကြီးခောက်တဲ့စစ်သားစုဆောင်တယ်ဆိုတဲ့စင်ကြေးတွေပြပြီးတမလာကိုတိုက်ချင်လို့တိုက်နေပြီးတစ်ဖက်တည်းအပြစ်ခံရဆေးရလဲမချစ်မချစ်အချိန်နဲ့ကြုံရတယ်ဒါကြောင့်လဲတမလုံနေနဲ့အငင်ချေဖို့လိုသလိုတိုင်းသားလက်နက်ကန်ဒီဘက်ကလည်းသူတို့ရဲ့ဖွဲ့စည်းရေး selection ဆန်ရပ်တည်နိုင်ရေးတော့ကိုကျိုးပန်းသွားဖို့လိုတယ်ဆိုပြီးသူကရေးထားပါတယ်ဆိုတော့ဟိုဒါနဲ့ပတ်သက်လို့ဆရာဦးစီတို့ကိုကျွန်တော်အရင်ဆွေးနွေးချင်ပါတယ်သူကမိကုန်းတချို့လည်းရှိရဆွေးနွေးချက်တွေလည်းရှိဆိုသူတိုက်တွန်းတယ်လို့ပြောလို့ရခိုင်ပြည်နယ်မှာပါဒီတစ်ဖက်တည်းအပြစ်ရရေးတမလုံကလက်ရှိချင်းချင်းဆိုင်ချင်းချင်းချက်တွေကိုဟိုချက်တွင်ပြီးတော့ကျင်းညာနိုင်မယ်ဆိုရင်ဟိုပြဿနာတွေတစုံတရာကျော်ပန်းနိုင်မယ်တက်ပွဲရင်းနိုင်မယ်ဆိုရင်မျော်လင့်ချင်တယ်ကျွန်တော်ဘယ်တော့မှမျော်လင့်နိုင်မယ်ဆရာဦးစီသူ
ဒီဥစ္စာကြတော့ဟိုစမ်းလို့ဘက်ကစဉ်းစားချက်မှာဟိုကျွန်တော်တို့ကိုစဉ်းစားတာဒီနေ့တော့ဟိုမတူနိုင်ဘူးလေမတူနိုင်ဘူးဆိုတာကအဲကိုရတော့ဟိုတယောက်ပြောသွားတဲ့ဒီမှာပါပါတယ်ဒါသမရဦးသိန်းစီလက်ထက်ရောက်တဲ့အခါကျတော့အဲတို့ဒီ SCA စာချုပ်ပေါ်လာအောင်တရားကြည့်လို့အပြစ်ခံရဆဲမှုတွေဖြစ်လာအောင်ရင်းရဲကြီးဖြစ်လာအောင်သူစူးစားတဲ့ကာလကြီးရှိခဲ့တယ်အဲ့ဒီကလာမှာဆိုရင်ရခိုင်အေးတပ်ဖွဲ့ကဒါကချင်ပြည်နယ်မှာပဲဒီအခြေဆိုင်တယ် CIA ရဲ့နေနေထဲမှာအခြေဆိုင်တယ်အဲ့လိုမျိုးစူးစမ်းနေရင်လည်းအဲ့ဒီဥစ္စာစူးစမ်းမှုကတော့ကျွန်တော်ကပြောသလိုပေါ့နော်ဒီတိခတ်တက်ခိုက်မှုတွေနဲ့ပတ်သက်ပြီးတော့မှနိုင်ငံရေးရအဖြေရှာဖို့စူးစမ်းနေတဲ့ကာလမှာဒီကျွန်တော်အေးတပ်ဖွဲ့ကဒီဘက်မှာအခြေချဖို့စူးစမ်းရင်းနဲ့နောက်ဆက်တွဲပေါ်ပေါက်လာတဲ့ပြဿနာလို့စမ်းလို့ကစားပြီးရှုနေတယ်ရှုနေတဲ့အခါကျတော့ဒီဥစ္စာကိုတော့ဒီနားလေတာကတော့ကအဆုံးချာလာဖြစ်ပါတယ်ဒီခန်းလေးကိုတိုက်တယ်ဆိုတော့သူ့ဘက်ကတော့အဲ့ဒီတိုင်းကိုပဲသူကတော့စဉ်းစားတာပဲဆိုတော့ကျွန်တော်တို့ကဆက်တစ်ဖက်တစ်ဖက်ကိုသွားပြီးတော့အဖြစ်သွားတယ်လို့မရဘူးတကယ်တော့နောက်ကျောင်းကိုပြန်ကြည့်လိုက်ဒါအတော်ကိုရှည်ပြားတဲ့ကျွန်တော်နိုင်ငံကပြည်ရေးချက်တမိုင်းနဲ့ပဲသွားဆိုင်တယ်ဆိုင်တဲ့ခါကျတော့အခုကျွန်တော်တို့ပြောနိုင်တာတစ်ခုတည်းပဲလက်ရှိခြေတွေကိုပြောရမှာပဲလက်ရှိခြေတွေမှာအဖြစ်ခတ်ရက်ဆဲဖို့ဂျီလူလူတွေမနစ်နာဖို့ပါကြာလိုတယ်လိုတယ်ဆိုရင် လောကမှာတစ်ခုတည်းပဲနိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းနဲ့ဖြေရှင်းဖို့ပဲအဲ့လိုဖြေရှင်းမှုဆိုရင်ဘယ်သူကအစပြုမလဲဘယ်သူအဲ့လိုဘယ်သူကအစပြုမလဲဆိုရင်တော့ဘယ်သူကဉာဏ်မှုကိုလိုချင်တယ်လဲဆိုတဲ့အပေါ်မှာမူတည်တယ်တကယ်လို့တမလို့ဘက်ကဆိုရင်လည်းတမလို့ဘက်ကဒီဖိတ်ခေါ်လို့ရတယ်ဒါအေးတက်ဖွဲ့တဲ့သူတွေ့ဆုံမယ်ဆွေးနွေးမယ်အဲ့ဒီကိစ္စတွေလိုလိုဖြစ်တယ်သူတို့ခေါ်လို့ရတယ်ဒီဘက်ကအေးတက်ဖွဲ့လည်းအဲ့တိုင်းပဲအခုလက်ရှိလိုမျိုးတုံးခွဲနဲ့မှ၄ခွဲနဲ့မှတွေ့မယ်မဟုတ်ဘဲနဲ့အကျွန်တော်ရခိုင်ပြည်နယ်မှာဖြစ်တဲ့ပြဿနာတွေကိုဆွေးနွေးကြပါတယ်အဲ့ဒါတမလို့နဲ့အစိုးရနဲ့ကျွန်တော်တက်ဖွဲ့တွေနဲ့တွေ့ပါမယ်ပါညာဆိုရင်ဒါဆွေးနွေးမှုတွေအစဖြစ်လာမှာပဲအဲ့တော့တစ်ဖက်စလုံးမှာတာဝန်ရှိတယ်လို့ပဲကျွန်တော်နားလည်ပါတယ်
โอเคสุนีย์ขอบคุณครับสรุปสยามดอทูมีเบกาก็คือสรุปว่าเราดูซาวิ1ไซส์ของไตต้นตัวโบเลยตะไคเนี่ยเบกาก็ตะแฟตอภิเยโหยะเตตําเบกาจีญามั้ยส่วนตะกวยยัดตาမျိုးดาหมดเลยเลชิจုံเนี่ยได้พัฒนาดิตะซงเนี่ยย่อบาမျိုးบลาเนี่ยเหมี่ยวเล่นได้มั้ยเลยยูซ่าเลยครับ
ဒါအများကြီးပြောလဲနိုင်ပါလေရှင်ဘာဖြစ်လို့ဆိုတော့ဟိုလက်နက်ကန်ရှယ်ယာကတစ်ဖက်တည်းလုံးဝတိုက်လို့မရပါဘူးတကယ်လို့ဒါတစ်ဖက်ကအပြစ်ခတ်ရက်စဲရုပ်ကိုတစ်ဖက်ကကျင်ညာမယ်ဆိုလို့ရှိရင်ဒီဖြစ်မီးမီးမှာတကယ်လို့ဒါတစ်ဖက်ကကျင်ညာပြီးတော့မှသာနေပြီးတိုက်ပွဲတွေဆက်ဖြစ်တယ်ဆိုလို့ရှိရင်အပြစ်ခတ်မကျင်ညာတဲ့ဖက်ကပို့ပြီးတော့တာဝန်ယူနေပါလိမ့်မယ်သူတို့တစ်ဖက်တက်လို့တာပဲဖြစ်ပါလိမ့်မယ်ဒါကြောင့်မလို့နေပြီးတော့ဒီမှာနေနေကတော့ဒီဆိုးဆိုးကအစင်းနေသွားတဲ့ပုံပေါ်ရဲ့အချင်းချင်းယူချချက်ဟာနေပြီးတော့ဟိုလူရမှန်ကြပါတယ်။ဒါလို့ဆိုလို့ရှိရင်ဒီတက်မတော်ဖက်ကတာနေပြီးတော့မြန်မာတနိုင်ငံလုံးမှာရှိတဲ့ဒီအပြစ်ခတ်ရက်စဲရုပ်ကိုဆောင်ရွက်တယ်လို့သာကြေညာမယ်ဆိုလို့ရှိရင်ဒေချာတာကနေဒီနေ့ရက်စဲဖို့တက်မတော်ဖက်ကကြေညာလို့ရှိရင်ဒီနေ့ရခိုင်ပြည်နယ်မှာလက်နက်တိုင်တွေချုပ်နှိမ့်သွားမှာဖြစ်ပါတယ်။ဒါကြောင့်မလို့နေပြီးတော့ဒီတစ်ဖက်ကရက်စဲလိုက်လို့ရှိရင်နောက်တစ်ဖက်ကတစ်ဖက်တည်းတိုက်လို့မရပါဘူးရှင်။ဒါကြောင့်မလို့ဒေချာကရက်စဲရက်စဲရခိုင်ပြည်နယ်ပါဝင်မြန်မာတနိုင်ငံလုံးမှာရှိကြတဲ့ပြစ်ခတ်ရက်စဲရုပ်တွေဆက်ဖြစ်ကြည့်ပြမှာပါဒါတကယ်ကနေပြီးတော့ဒါကိုတခြားတစ်ဖက်ကဒီမှာဆင်းရဲမိတယ်ရှင်နီးလန့်ရှာမိတယ်အဲ့ဒါပါလဲဆိုရင်တစ်တော်နဲ့အစိုးရပိုင်းတကယ်လို့ဒီအတိတ်ခက်ရက်ဆင်းရင်းနဲ့ငင်းချမ်းရေးကိုနေပြီးတော့တက်မတော်နဲ့ဖက်ကရောအစိုးရဖက်ကရောမဆောင်ရွက်နိုင်ဘူးဆိုလို့ရှိရင်ဒီစစ်တော်ဘက်နဲ့အစိုးရဖက်အပူပေါင်းဆောင်ရွက်ရတဲ့နီးလန့်တစ်ခုကိုကျွန်တော်တို့စဉ်းစားရမှာအဲ့ဒါပါလဲဆိုလို့ရှိရင်ဒီစစ်မှန်တဲ့ခဲခဲဒီဟာကိုလည်းပဲဆက်စည်းပုံကိုအစိုးရတင်ပြင်ဆင်နေဖြစ်ပါတယ်။ဒီလိုတော့ဖက်ကလည်းပြင်ဆင်လို့ရပါမယ်။တကယ်လို့ဒါစစ်မှန်တဲ့ဆွဲပဲဖြစ်ပြီးဒီနယ်တွေမှာတိုင်းရင်းသားတွေမှာကိုယ်ရင်ပြောင်းဆန်းမယ်ဆိုရင်ရပြီဆိုလို့ရှိရင်တခြားတာကတော့အစ်စ်အရှိန်ရော့သွားမယ်လို့ကျွန်တော်လည်းယုံကြည်ပါတယ်ရှင
်။ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်ဒီဆွေးနွေးဝက်တက်ကိုစာရေးသားပြုပို့ထားပြီးအီးမေးလ်အမှတ်ချက်ပေးထားတာပြီးတချို့လည်းရှိနေပါသေးတယ်။အရင်ဆုံးကတော့ကျွန်တော်ရန်ကုန်မြို့ကတကုံမြို့ကဥလာထုံးရဲ့စာကိုရန်နယ်ဖတ်ကြားပေးပါဦးမယ်။
အနာနဲ့စေမတွေ့တာမဟုတ်သလိုကုသဖို့မကြိုးစားရလဲဖြစ်နေတာပါပြဿနာကဘသူကစီးစရာလဲဘလို့ကုမှလဲကအဓိကပြဿနာပါနိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းနဲ့ဖြေရှင်းဖို့လူတိုင်းလိုလိုပြောနေပေမဲ့နိုင်ငံရေးနည်းကိုသုံးဖို့နိုင်ငံရေးသမားမရှိဖြစ်နေတာပါစစ်တပ်ကကျူးလွန်တဲ့ချိုးဖောက်မှုတွေကမွေးရပါယောဂလိုမျိုးမွေးရပါဗျူဟာတွေပါအင်မတန်ဆိုးရက်ဆက်တဲ့ဖြက်လေးပြက်ဗျူဟာဆိုတာ1960နှစ်တွေကဘဂဘကိုတိုက်ကြဲကကျင်းသုံးခဲ့တဲ့ဘဂဘာရီခြေဆိုင်တဲ့ဘကူယုံမကနေထွက်ပြေးခဲ့ရတဲ့အောင်မြင်တဲ့ဒီဘာပါစွတ်တိုက်နေတာလေးလံမြေလံမီးရှို့ဖို့လိုရင်လည်းလုံးပါပဲဒီလိုစစ်ဥပဒေကိုချိုးဖောက်တဲ့ဤကိုတတိပါလာပြီးမပြောင်းလဲတဲ့စစ်တပ်ကစက်ကျင့်သုံးနေတာမဆန်းပါဘူးသနာကနိုင်ငံရေးနဲ့နိုင်ငံရေးသမားမျိုးတုံးပြောက်ွယ်သွားရခြင်းမှာထင်ရှားတဲ့ရှင်လေးလုံးလူလူအောင်ကြောင်းမူကြီးကိုဦးဆောင်ခဲ့တဲ့ចောင်းသားလူငယ်ခေါင်းဆောင်တွေလည်းကြက်ပြောက်ငက်ပြောက်ဖြစ်ကုန်ပြီလေကြီးမားကျယ်ပြန့်တဲ့ရေတော်ပုံကြီးဖော်ထုတ်ခဲ့ပေမဲ့ရေတော်ပုံကြီးကကောင်းကောင်းလေးမွေးထုတ်မပေးနိုင်တာဝမ်းနည်းစရာပါနေနိုင်တဲ့အနာဂတ်ကာလအထိတော့မျှော်လင့်စရာမရှိပါဘူးလို့ပြောချင်တာပါငင်းငယ်ရင်ဟာပန်းနိုင်အောင်မဲဆိုရင်တိုင်ရတဲ့သူတွေအတွက်ပဲဖြစ်မှာပါအေးအေးကိုကျွန်တော်တို့ပြောနေကြအတိုင်းစောင့်ကြည့်ကြရင်မကောင်းဘူးလားလို့မေးလိုက်ပါတယ
်ဟုတ်ကဲ့ဒါတော့ဒီတကုံမျိုးတစ်ကဥလာထုံးနဲ့ပြေးသွားပါဆိုတော့နောက်ထပ်ကျွန်တော်တို့တော်တော်ရှင်တချို့ Facebook ကနေပြေးပို့ထားရလည်းရှိပါသေးတယ်မဆုမုံဖတ်ပြပေးပါခင်ဗ
ျဟုတ်ကဲ့ပါရှင်ဒီသူကရေးထားတာကတော့အောင်ဒင်းတောင်ရဲ့အကောင့်ကပါရခိုင်ပြည်နယ်အရေးနဲ့ပတ်သက်လို့တာဝန်ရှိဆုံးကတော့တက်မတော်လို့ကျွန်တော်အနေနဲ့မြင်မိပါတယ်တဲ့တကယ်တော့ရခိုင်ပြည်နယ်အရေးကတက်မတော်ကကိုဖော်ထားတဲ့စေခါကိုကိုပြန်တောက်နေတာပါတဲ့မိသူမပြုတ်မိမိဖို့ပါဖြစ်ပါတယ်တဲ့တက်မတော်ကတကယ်ကိုပြည်သူတက်မတော်ပြည်သူကချစ်တဲ့တက်မတော်တက်မတော်သာအမိတက်မတော်သာအဖမှန်နေတယ်ဆိုရင်တော့မြမပြည်ရဲ့တိုင်းရင်းသားအရေးအားလုံးပြည်လည်သွားမှာပါဆိုပြီးရေးထားပါတယ်ရှင်ကျော်ထွေးဆိုရဲ Facebook အကောင့်ကတော့ဒီနေရာမှာပြောချင်တာကတော့ဗမာတိုင်းရင်းသားမဟုတ်တဲ့ကျန်တဲ့တိုင်းရင်းသားတွေလက်နက်ကြရတဲ့အထီးဖြစ်လာရတဲ့အကြောင်းရင်းကတော့မြမအစိုးရနဲ့မြမစစ်တပ်ဟာ အမှန်တရားကိုဖုံးကွယ်ပြီးသူတို့ထင်မြင်ချက်တွေအတိုင်းနဲ့ဝါဒတွေဖြန့်ပြီးတော့လမ်းကြောင်းမှန်မရောက်ဘူးလို့မြင်ပါတယ်တဲ့အနာနဲ့ဆေးမတွေ့တာတော့မဟုတ်ပါဘူးအမှန်တရားအရှိတရားလက်ရှိအခြေအနေကိုအစိုးရနဲ့စစ်တပ်ကလက်ခံရပါမယ်တဲ့ရခိုင်လူမျိုးတွေရဲ့ဆန္ဒအမှန်ကိုလက်ခံရပါမယ်အစိုးရဆက်ဆက်ကြွေးကြော်လာတဲ့ပြည်တော်စုစိတ်ဓာတ်မြန်မာအစိုးရမှာတကယ်ပဲစိတ်ရင်းမှန် များဆိုပြီးရေးထားပါတယ်ရှင
်ဟုတ်ကဲ့နောက်ထပ်ဆုံးမှာကျွန်တော်တို့ဒေါက်တာရှင်သူမထွေးဆိုရလဲသူ Facebook ကနေရေးထားတာတော့အနာနဲ့ဆေးတက်စီဟိုးတဲ့ကုလနဲ့ ICC ခေါရုံးကအပြောနဲ့အလုံးလက်တွေ့ကျကျဆေးရနာရှင်ခေါင်းဆောင်တချို့နဲ့အပေါင်းပါတဲ့လူတွေကိုအငြင်းအေးယူပါတယ်ဒါမှရခိုင်ရေးတစ်ခုမကမြန်မာပြည်သူတိုင်းရင်းသားများအားလုံးစစ်မှန်တဲ့လွတ်လပ်ရေးငြင်းချင်အမှန်ရမှာဖြစ်ပါတယ်ဆိုရေးပါတယ်နောက်သူကချင်းပြည်ကပ်ဆိုတဲ့အောက်ပိုင်းရှင်မှာသူကတော့ရင်းဝင်ပတ်စစ်ခေါရုံးလို့နိုင်ငံတကာခေါရုံးကြီးတစ်ခုဖွဲ့ပြီးလူ့ခွင့်ရေးချိုးဖောက်နေသူတွေကိုပြည်ပြည်ထန်ထန်အပြည့်အစုံမြန်မာပြည်မှာလောကပါလာတရားတွေပြန်ထုံးကားမှာပါတဲ့ပြည်ပြည်အားနဲ့လုံးဝမရတော့ပါဘူးဆိုရေးပါတယ်နောက်သူကတော့ဥဝင်တင်ဘတ်ဆဲဆိုတဲ့အကောင့်မှာသူကတော့အဓိကအေးအဖွဲ့ကSC သဘောတူစာချုပ်လက်မှတ်ထိုးပြီးကုတော်ကွန်တိုင်နာ SC မှာပါတဲ့စီးကန်းကိုလိုက်နာမယ်ဆိုရင်အေးချမ်းပါပြီ။အစိုးရကလည်းပြည်သူအတွက်လိုအပ်ချက်များလုံဆောင်ပေးနိုင်မှာပါတဲ့။ဒါကစေးပါဆိုပြီးရေးပါတယ်။နောက်စာတစ်စောင်ကတော့ဝင်းအောင်ဆိုတဲ့အကောင့်မှာဒီစာကိုနန်းလောင်မယ်ဖတ်ပြပေးပါဦးခင
်ဗျာ။ချက်ခံပြည်နယ်အရေးဖြည့်ရှင်းရမှာအနာကိုလည်းသိပါတယ်၊စေးကိုလည်းသိပါတယ်၊တင့်တော်တဲ့စေးလည်းရှိပါတယ်၊ကုသမှုလည်းပြုံးနေပါတယ်၊လူမျိုးရေးအမြင်ဆောင်တဲ့မြင်မြမှုကိုအခြေခံတဲ့တန်တရာပွားအမုံအားကြီးနေတဲ့ယောဂအနာကိုကုစားဖို့ဟာနှစ်ဖက်စည်တနာထားညှိနှိုင်းဆွေးနွေးတဲ့ negotiation ဆေးကိုပဲစားမှာဖြစ်ပါတယ်။ဒီဆေးကိုကျွေးဖို့စစ်ခိုင်ပြည်သူများကအေးအေးကိုရောတက်မတော်ကိုရောအစိုးရကိုပါတောင်းဖို့အသနာခံနေပါတယ်။ဒါကြောင့်ဒီဆေးကိုကျွေးပြီးအနာကျက်ဖို့ပြောက်ဖို့ကြိုးပမ်းနေတာအများအသိပါ။အဝေးကနေအများအကြိုက်လိုက်ပြီးတော့ဆွဆွဲပြောဆိုတွန်းထိုးနေလို့ကတော့အလုပ်ဖြစ်မှာမဟုတ်ပါဘူး။ဆွပေးရပဲကြပါတယ်။တိုက်ပွဲတွေအတွင်းမှာလူခွင့်ရေးချုပ်ပေါက်တယ်စစ်ရဆုံးမှုတွေရှိတယ်လို့ဆွဆွဲနေပါတယ်ဒီကေတန်းပြောရရင်စစ်တိုက်နေတာပါဘောလုံးကစားနေကြတာမဟုတ်ပါဘူးခက်တင်ကြံကစားရတဲ့အခါမှာဖောင်းတွေကတော့ရှိမှာပါလိုအပ်တယ်လို့အဝါအနီကပ်ပြပြီးတော့တတိပေးအေးအေးရမှာပါအနာမြန်မြန်ကြက်ချင်ရင်ကြောက်ချင်ရင်စတင်အကျန်းဖက်သူအေးအေးကအပြစ်ရဆွေးနွေးခွင့်တောင်းလိုက်ပါစစ်တပ်ကလက်မခံရင်အနီကပ်ပြပြီးတော့အေးအေးရမှာပေါ့ဒါဟာစင်းနေအမှန်လို့ဆိုချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါဆိုတော့ဒါပေမဲ့ဒီနေ့မှကျွန်တော်ဒီတရားမျှတမှုကြီးအချီအပိုင်းနဲ့ဆွေးနွေးကြပါရအခုနိုင်ငံတကာဘက်ကဆိုလဲဥမာနောက်ဆုံးဖြစ်ရတဲ့နဲ့ပတ်သက်လို့စီရဆွေးမှုဖြစ်နေဆွဆွဲရရှိတယ်နိုင်ငံတကာခုံလုံးတင်အေးအေးယူတဲ့ဆိုပြီးပြောတာမျိုးတောင်ရှိပါရဲ့ဟိုတစ်ဖက်မှာကြာလဲဒီလိုအေးအေးယူဖြစ်ပြီးမှကြောက်တဲ့အတွက်ကိုယ်လိုရတဲ့ကိုဖုံးဖို့ပြီးဖို့အတွက်အချိန်တွေပိုဆိုးနိုင်တယ်ဆိုပြီးတော့စိုးရင်ချက်တွေလည်းရှိပါရဲ့ဆိုတော့ဒီနေ့မှရခိုင်ပြည်နယ်ရဲ့လက်ရှိအခြေအနေတွေကဟိုဘလို့ချိကတ်မှုတွေကပိုပြီးတော့များတင့်တော်မယ်လို့ယူဆလဲဆရာဦးစီဆွေးနွေးပြပါလားခင်ဗျာ
အဲ့ဒီကကတော့တက်ပွဲဖြစ်တယ်ဆိုတော့ဥစ္စာကတော့ရွေးချယ်လို့မရဘူးတက်ပွဲဖြစ်နေကြတာပေါ့ဖြစ်ဖြစ်နေကြတာပေါ့ဒါပေမဲ့ဒီခစ်ပစ်ကြီးမှာဟိုဆိုတဲ့ခါကျတော့အရင်ခစ်ဟာလိုမျိုးဟိုစီဘလူးဆိုပြီးတော့မှဟိုနိုင်တဲ့လူကဟိုလှုပ်ချင်တာလှုပ်ချင်တဲ့ဟာမျိုးကတော့ဒါမဖြစ်ဖြစ်ဘူးလေအဖြစ်ဖြစ်တဲ့ခါကျတော့စီဥပဒေဆိုတဲ့ဥစ္စာကကျွန်တော်တို့ပြည်တွင်းမှာလည်းစီဥပဒေဆိုတာရှိတာပဲနိုင်ငံကမှလည်းရှိတာပဲအဲ့ဒီဥစ္စာကိုတော့ဟိုနှစ်ဖက်စလုံးကတော့အလေးနဲ့ကိုလိုက်လာဖို့တော့လိုတာပေါ့အခုဆိုရင်လည်းဒီဖြစ်သွားတဲ့ရွာပေါ့နော်အဲ့ဒီကြီးရွာနဲ့ပတ်သက်ပြီးတော့မှလူခွင့်ရေးကော်မရှင်ကသွားပြီးတော့မှသွားလိလာတာတွေလုပ်နေကြပြီလုပ်နေကြပြီဆိုတော့ဘယ်လိုဖြစ်ဖြစ်ပါစစ်တပ်တွေဆိုတာကကျွန်တော်တို့ရဲ့ရွေးချယ်မှုမဟုတ်ဘူးဒီလူစုကလည်းရွေးချယ်လို့မရဘူးအဲ့နှစ်ဖက်တိုက်ကြတာဆိုတော့ဟိုစစ်တပ်ပါဟုတ်ပါတယ်ဒါပေမဲ့စစ်တပ်ကြီးမဲ့လည်းဟိုဒီပဲဥပဒေတွေလူခွင့်ရေးချိုးဖောက်မှုတွေမဖြစ်အောင်တော့ကျွန်မဖက်စလို့ကသင်းသင်းလုပ်ဖို့ကတော့လိုအပ်မယ်လို့တော့ကျွန်တော်ထင်ပါတယ
်။ဟုတ်ကဲ့။ဆရာမတော်ထူးမြေဘက်ကောခင်ဗျာဒီတရားမျှတမှုရရှိရေးဒီဥပဒေစိုးမိုးရေးအပိုင်းနေနဲ့ပတ်သက်လို့ပေါ့လေရခိုင်ပြည်နယ်ကလက်ရှိအခြေအနေမှာဘလို့ချိတ်ကပ်မှုမျိုးတွေကပို့ပြီးတော့တင့်တော်လိမ့်မယ်လို့များယူဆထားတယ်ခင်ဗျာ
။ဟိုဒီအမှန်တကယ်ကျလို့ရှိရင်ဒီအခုလက်နဲ့ဆိုင်ဒီကံရှိခင်ကလေးကရခိုင်ပြည်နယ်မှာဒီတရားဥပဒေစိုးမိုးမှုကိနေခဲ့တာတော့ဝေကြခဲ့ပါပြီ။ဆိုတော့ဒီတရားဥပဒေစိုးမိုးဖို့အတွက်နေပြီးတော့အမှန်တကယ်ဆောင်ရွက်ရမယ့်ကိစ္စတွေမှာဒီတခြားကျမတို့စဉ်းစားကြည့်ရလို့ရှိရင်တတ်မတော်ဟာပြင်မအဖွဲ့အစည်းဖြစ်ပါတယ်။ဒါတော့ခန်းကြီးနဲ့တခုတည်းမှာမဟုတ်ပါဘူး။တခြားတိုင်းရင်းပြည်နယ်တွေမှာလက်နက်ကံပဋိပက္ခအတိုင်းမှာတရားမျှတမှုကိနေခဲ့တာကြီးပါပဲ။ဆိုတော့ဒါကြောင့်မလို့နေပြီးတော့ကျမတို့အနေနဲ့ကတော့ဒီတူတယောက်ချင်းရဲ့တိုက်ပွဲဒေသတွေမှာတူတူရောက်ချင်းရဲ့အခွင့်အရေးတွေကိုကောက်ွယ်ဖို့ဆိုလို့ရှိရင်တအားစိုးရကမမမမရက်တည်ရပါမယ်။သူ့မှာ
တောင်းလဲရှိပါတယ်ဒါကလူခွေးရေးကော်မရှင်နေနဲ့ရောတကယ်တမ်းတိုက်ပွဲဖြစ်နေကြဖြစ်နေခဲ့တဲ့နေရာတွေမှာပြည်သူတွေလို့သူတို့ခံစားရဲပါမလားခံစားဖို့အခွင့်အရေးကြုံမမလားဆိုဒါစဉ်းစားစရာပါဒါကြောင့်မလို့နေပြီးတကယ်လက်တွေ့မှာဖြစ်နေကြတဲ့ပြည်သူတွေရဲ့အတန်ကိုနေပြီးတော့ဒါသုတော်တွေကကိုစားပြုပြီးတော့အစိုးရကတော့စီမံဆောင်ရွက်ပေးရမှာဖြစ်ပါတယ်လက်ရှိမှာတော့အစိုးရရဲ့ဆောင်ရွက်ပေးမှုကနေပြီးရခိုင်ပြည်နယ်မှာတရားဥပဒေစိုးမိုးရေးအခုကဒီပြည်သူများရဲ့ရနတ်တမှုရရှိရေးရနေပြီးတော့အတူကိုဆွေးရနေတဲ့အခြေအနေရှိပါတယ်။ဒီမှာမြောက်ဦးကိုရောက်တဲ့အခြေအနေမှာတော့မှနေပြီးတော့ဒီအစိုးရဘက်ကဝင်ကြီးချုပ်အပါဝင်သူတို့မတွားရကြပါဘူး။ဟိုဒီမှာတို့နေပြီးတော့ဒီပြည်သူစီကိုအရောက်သွားခဲ့တယ်။ဒီလိုမျိုးအခြေအနေမှာပြည်သူတွေရဲ့အတန်တွေဟာနေပြီးတော့ဘလောက်ကျေလောင်ကျေလောင်နေပြီးတော့ဒီလွတ်တော်တဲ့တို့အစိုးရတွေတို့ဓာတ်ထိပောက်အောင်နေပြီးတော့မတွားနိုင်တဲ့အခြေအနေရှိပါတယ်။ဒါကြောင့်မို့တရားဥပဒေစမှုကိုနဲ့ဒီတယောက်ချင်းရဲ့အခွင့်အရေးရရှိဖို့ဆိုလို့ရှိရင်မြေပြင်အခြေအနေမှာတာဝန်ရှိသူရှိနေဖို့လိုပါမယ်ရှင်။ဟုတ်ကဲ့
ဟုတ်ကဲ့ပြည်내ဆွေးနွေးပြီးတဲ့အမျိုးသားလက်ထောက်ကူဆဲတော်သူမေဒါကဆရာဦးစီသူအောင်မြင့်ကိုလည်းတာဝန်ဆွေးနွေးတဲ့သူတွေမျက်ချက်တွေရေးသားပေးဖို့လည်းအားလုံးကိုလည်းသူပဲရှိသူတင်ပါတယ်ခင်ဗျာ။